တခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်စာပေဟောပြောပွဲကဟောပြောချက်တွေနဲ့ပတ်သက်ပြီးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကတ်မှုအကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်ဒဏ်အနှစ်20စီချမှတ်လိုက်ပါတယ်။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတာဘူးလို့ဝေဖန်မှုတွေရှိနေသလိုတင်းမာမှုတွေပိုဆိုးအောင်လုပ်ရကြတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
98ခုနှစ်ဒီဇင်ဘာကကျင်းပတဲ့ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆင်းခြင်းထိမ့်မဲ့စာပေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်မျိုးသားပါတီ AMP ခေါင်းဆောင်ဒူလည်းဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုတိုင်းဆွေရကတရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့သူတို့နှစ်ဦးကိုနိုင်ငံတော်ပုံကံမှုပုံမှန်1-2နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန် 905 ရုံးနဲ့စစ်တွေခရိုင်တရားရုံးကအပိတ်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့အမိန့်ချမှတ်လိုက်တဲ့အချိန်တွေကိုဒေါက်တာအေးမောင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှင်နေဦးဆန်ချွေမောင်က
ဟိုရာဒီဘုံမှာ120နှစ်ပေါ့ထောင်းနဲ့ထောင်းနဲ့120အဲ့ဒါကြီးတော့ဟိုဟာပေါ့905ခါခွဲကိုထောင်းနဲ့နှစ်ဆိုတော့ဟိုဟာပေါ့ဟိုတရားကြီးတော့ဟိုပြည်တယ်များတပေါင်းကြီးတပေါင်းတွေတက်ခံတယ်ဆိုပြီးအမိန့်ချအဲ့အဲ့ဒါပြီးတော့ဟိုဟိုဟာဟိုဟာဆွေရည်တွေရှိတဲ့ကိုထုတ်လို့ခံစားရတယ်ဆိုပြီးအမိန့်ချဟိုကျွန်တော်တို့ဘက်ကတော့အဲ့ဒီတရားဝင်အမိန့်ကိုမကျင်းနိုင်ကျွန်တော်တို့ဘက်တော့အယူခံတက်ပိုင်ခွင့်ရှိတယ်ဆိုတော့ဟိုဟာကျွန်တော်တို့ကတော့ဟိုဟာဒီနေ့ပဲအမိန့်ကိုကျွန်တော်တို့ကဟိုဟာပေါ့အဲ့ဒါပဲတော်ပြီးတော့မိတူပူကျွန်တော်တို့ကို6တော့တင်လိုက်ပြီအမိန့်ရတာလည်းကိုကျွန်တော်တို့ကဟိုဟာဟိုဟာဒီနေ့တရားဝင်ဆက်ပြီးတော့အယူခံဟိုဟာပြင်မဲ့စီစဉ်ရှိတယ်သူကလည်းပြောပါတယ်ဟိုဟာပေါ့အယူခံတက်ပိုင်ခွင့်ရှိတယ်ဆိုတော့သူလေးဟိုဟာပေါ့အမိန့်ချပြီးမှသူပြောတော့ပါ
အစောပိုင်းကသူတို့နှစ်ဦးကိုမတရားအသိဆက်သွယ်မှုစက်ကွန်တင်နဲ့ဆွဲဆိုထားတာကိုပယ်ဖြတ်ပေးခဲ့ပြီးကျန်တဲ့ပုံမှန်နှစ်ခုနဲ့ဆက်လက်တရားဆွဲဆိုခဲ့ရလေဖြစ်ပါတယ်။ဒီတရားဆွဲဆိုမှုပုံမှန်တွေကိုပယ်ဖြတ်ပေးဖို့တိုင်းတရားလွတ်တော်ကိုရှောက်ထားခဲ့ပေမဲ့ပလတ်ခဲ့ပြီးဒီကနေ့မှာအပိတ်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အမိန့်ချမှတ်ခြင်းတရားရုံးရှိမှဒေါက်တာအေးမောင်နဲ့ဆရာဝေဟင်အောင်တို့ကိုထောက်ခံအားပေးသူတွေစုဝေးခဲ့ပြီးရဲတပ်ဖွဲ့ကလည်းလုံခြုံရေးအင်အားအများပြားချထားခဲ့ရပါတယ်။ဒေါက်တာအေးမောင်ဟာရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌတယောက်လည်းဖြစ်တယ်လို့ဒီကနေ့အမိန့်ချမှတ်တာနဲ့ပတ်သက်လို့ AMP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်က
အဲ့တော့ဒီနေ့စီရင်ဆုံးဖြတ်ချက်ကြီးညမှုနဲ့ပြည်သာအင်္ဂနာမနမတောက်ဖြစ်တယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာတော်တော်ကြီးကိုအကျက်အဒီနဲ့အခက်အခဲတွေဟိုတော်တော်ကြီးတက်ရောက်နေတဲ့အချိန်ကြီးအဲ့ဒီလိုစုကူမှုတွေဖြစ်နေတဲ့အချိန်မှာတခါဒေါက်တာအေးမောင်ကိုခုလိုပြည်သာတဲ့ပြည်မှုတော်တော်ကြီးကိုမင်းမင်းမမတိတိမမပြည်တယ်ပြည်တာဟာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုငြိမ်းချမ်းနဲ့နီးတဲ့ဖြေရှင်းအောင်မကြဘဲနဲ့ပုံနဲ့ပုံရအလဲဝင်းသွားမှာလူတွေကမတင်တဲ့ချက်တွေပို့ပြီးတော့စီမလာအောင်လုပ်လာမကြဘူးလားလို့အဲ့ဒီလိုဝေဖန်မှုတွေမြင့်မားလာတော့ကျွန်တော်တို့ပြရတယ်
မြောက်ဦးမြို့မှာရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းအထိမ်းအမှတ်ပွဲတော်ကျင်းပတာကိုအာဏာပိုင်တွေဘက်ကတားဆီးခဲ့တဲ့အတွက်လူစုလူဝေးဖြစ်ခဲ့ပြီးအာဏာပိုင်တွေနဲ့ဒေသခံတွေအချင်းချင်းတင်းမာခဲ့လို့ခုနှစ်ဦးတေဆုံးခဲ့ပြီးတရားစင်လောက်တန်ရာရရှိခဲ့ပြီးတဲ့နောက်မှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။